ဘုံမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်တဲ့ရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာကီလိုဟတ်11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်ကြမယ်ထိမ့်သိမ့်စို့ွယ်တို့ခန္ဓာကိုယ်ကို
မျော်လင့်ခြင်းတန်တော်တာရှင်များကိုตายาเปียวชวยเนี่ยนี่เลยဖြစ်ပါစေလို့နှုတ်ခွန်းဆက်ပါလိုက်ပါတယ်တွတ်တရှင်များရှင်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာလိလာတွေ့ရှိမှုရဲ့လှုပ်ဝဲချက်ဆိုရဲကျမ်းမာ၏အသည့်ပညာပေးသတင်းစကားလေးကိုတင်ပြပေးသွားမှာဖြစ်ပါတယ်တွတ်တရှင်များရှင်အရွယ်မရောက်သေးတဲ့လူငယ်တွေကုကုကုတက်တည်တဲ့ဆေးကမှလေးကဖြစ်ရတဲ့အကြောင်းရင်းကသူတို့အနည်းနဲ့အလွန်မှအထီးကျန်ဝိုင်းပယ်ခံရတဲ့အတွေ့ဖြစ်ပါတယ်။သူတေသနာပညာရှင်တွေရဲ့တွေ့ရှိချက်အရချစ်ချင်းမြတ်တာခေါင်ပါမှုဟာကျန်းမာရေးပြဿနာတွေဖြစ်စေပြီးတေရာကိုလဲစောစီပါတယ်။ဆွီဒင်လူမျိုးတွေကိုလေ့လာတဲ့အခါမှာယောက်ျားနဲ့မိန်းမ1900အသက်ကတော့29နှစ်နဲ့84နှစ်ကြားကို6နှစ်တာလေ့လာခဲ့ပါတယ်။သူတို့ရဲ့လေးချင်းတက်တည်မှုကအထီးကျန်ဝိုင်းပယ်ထားတဲ့အတွက်လို့သိရပါတယ်ဒူကီတက်ကတူရဲ့လ ీల မှုအရနှလုံးရောဂါတွေအများစုကိုလ ీల တဲ့အခါလက်မထက်တဲ့သူတွေနဲ့ရင်းနှီးဆိတ်ချရတဲ့လူမရှိရင်သေဆုံးမှုနှုန်းကသုံးဆပူများပါတယ်ဟာဗတ်တက်ကတူရဲ့တွေ့ရှိချက်မှာဆိုရင်တက်လက်ပိုင်းလူတွေဟာငယ်ရွယ်စဉ်အချိန်မှာမိဘနှစ်ပါးစလုံးရဲ့မေတ္တာရင်းနှီးနှွေးထွေးတဲ့ဆက်ဆံရေးမရတဲ့သူတွေကတော့တရားရဂိုင်းတို့ယောဂဝေဒနာရဲ့ဖြစ်စီမှုကိုခံစားရပါတယ်။သုတရှင်များရှင်။ကျမတို့အနည်းနဲ့သူတစ်ပါးအပေါ်ချစ်ချင်းမေတ္တာတွေကိုပေးဖို့ရွေးချယ်နိုင်ပါတယ်။ဒါဟာဆိုရင်မိမိရဲ့ကျန်းမာရေးအတွက်သာမကပဲသူတစ်ပါးရဲ့ကျန်းမာရေးကိုလည်းကောင်းစေပါတယ်။ငယ်ရွယ်တဲ့လူငယ်အများစုဟာဆိုရင်သူတို့ဖခင်ဖြစ်သူရဲ့နှွေးထွေးကျင်လာတဲ့ဆက်ဆံရေးသူတို့လေးတွေပေါ်မှာမရှိကြဘူးဆိုတာသတိထားမိကြပါရဲ့လားသူတို့လေးတွေရဲ့နှလုံးသားလေးတွေဟာချစ်ချင်းမေတ္တာဆုံးရှုံးရတဲ့အတွက်ပူဆွေးတာဝမ်းနည်းတာတွေနဲ့ပြေဝနေပါတယ်ဒါကြောင့်မို့လူငယ်အများစုဟာဆိုရင်မိဘတွေနဲ့ပြန်လည်အဆင်ပြေသင့်မြတ်အောင်အတူတကွကြိုးစားသင်ပါတယ်သောတာရှင်များရှင်ချစ်ချင်းမေတ္တာရဲ့သင်္ကေတ၅ခုရှိပါတယ်အဲ့ဒီသင်္ကေတတွေကတော့ချစ်ကြောင်အခိုင်အမာပြောဆိုတာအတူတကွတွေ့ဆုံတာလက်ဆောင်ပေးတာလူအပ်တာလေးတွေကိုလှုပ်ဆောင်ပေးတာပွေးဖက်တာတို့ပဲဖြစ်ပါတယ်။နောက်တစ်ခုထပ်ပေါင်းပြောရမယ်ဆိုရင်သူတစ်ပါးကပြောချင်တဲ့စကားတွေကိုဂရုတစိုက်နားထောင်ပေးတာပဲဖြစ်ပါတယ်။သောတာရှင်များရှင်တဦးတယောက်ပေါ်မှာမေတ္တာပြတာကစုံဖြတ်ချက်ချနိုင်တဲ့ခွန်အားကိုရရှိစေပါတယ်။ချစ်ချင်းမေတ္တာကမိသားစုကိုနှွေးထွေးမှုတွေပေးပါတယ်ရှင်မိဘမေတ္တာကိုအမြဲရရှိနေတဲ့ကလေးတယောက်ဟာနာမကျန်းဖြစ်နေပြီမဲ့မေတ္တာမရတဲ့ကလေးတဲ့အသက်ရှင်ဖို့အခွင့်အလမ်းပိုများပါတယ်သုတရှင်တို့လည်းတဦးနဲ့တဦးပေါ်စိတ်မှန်တဲ့မေတ္တာခွင့်လွှတ်မှုတွေကိုထားရှိခြင်းအပြင်ကိုယ်စိတ်နှလုံးသုံးပါကျန်းမာပျော်ရွှင်ချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆံမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
။ကျွန်တော်တော်တာရှင်ဓမ္မမိတ်ဆေပေါင်းမင်္ဂလာပါ။ယခုလိုမင်္ဂလာနေ့တင်တဲ့သူတင်တော့အားလုံးပေါ်မှာဘုရားသခင်ရဲ့ကောင်းမြတ်ဆုံးနေတော့ကရုဏာတော်တင်တဲ့စောက်ရှောက်ကွဲကားခြင်းကိုမြောင်များစွာခံစားရပြီးတော့တင်တော့အားလုံးမိသားစုဝင်တွေအားလုံးရှင်လန်းဝမ်းမြောက်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ကျွန်တော်ဓမ္မမိတ်ဆေပေါင်းတို့ဒီနေ့လည်းပဲချစ်တော်မိတ်ဆွေတို့ကိုပေးချင်တဲ့သတင်းစကားကတော့ဘုရားသခင်ရဲ့ပညာတော်ဟာဘလောက်တည်မြဲသလဲကိုတော်ဘုရားရဲ့ပညာတော်ဟာဆိုရှင်ဘလောက်ထိခိုင်မြဲသလဲဆိုတာကိုဒီနေ့ပြောပြသွားမှာဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဒီနေ့ပညာတော်ဟာဆိုရှင်ဘယ်တော့မှလည်းပြက်ပြဲသွားစရာအကြောင်းမရှိဘူးကဘာဥကရေကပေးခဲ့တဲ့ပညာတော်ဟာဟောကဘာဆုံးထိတိုင်အောင်နဲ့မကပဲနဲ့ဟောကောင်းကင်နိုင်ငံတော်ထိတောင်အောင်ဘုရားရဲ့ပညာတော်ဟာဆိုရှင်ပြက်ပြဲသွားတယ်ဆိုတာမရှိဘူးเนาะချစ်တဲ့မိတ်ဆွေပေါင်းတို့ဒါနဲ့ဘုရားသခင်ရဲ့ပညာတော်ဟာဆိုရှင်ကျွန်တော်တို့အတွက်ဘလောက်ရေးချီချောင်းအရေးတရူဘုရားသခင်ပေးခဲ့တဲ့အရာဟာဆိုရှင်ကျွန်တော်တို့အတွက်ဘုရားရဲ့ကောင်းမြတ်ဆုံးနေတဲ့မေတ္တာတရားတွေဖြစ်တယ်ဆိုတာကိုယနေ့သားသမီးများအားလုံးသိရှိပြီးတော့ဘုရားကိုကျွန်တော်အားလုံးကသစ္စာရှိပြီးတော့အသက်ရှင်ကြဖို့အရေးကြီးကြည့်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ပြောခဲ့ပြီးသွားပြီပညာတော်ကဆိုရှင်ဘုရားသခင်ကျူးလူမျိုးတွေအတွက်ပဲပေးခဲ့တာမဟုတ်ဘူး။ဣသေလလူမျိုးတွေအတွက်ပဲဘုရားကဆိုရှင်ချမှတ်ပြီးတော့ပေးခဲ့တာလည်းမဟုတ်ဘူး။ပညာတော်ကဆိုရှင်ဘုရားသခင်ကဓမ္မဟောင်းကျမ်းအတွက်ဓမ္မဟောင်းခေတ်ကလူတွေအတွက်ပဲဘုရားသခင်ကသူပို့ဆောင်ခဲ့တဲ့အတွက်ကြောင့်အဲ့ဒီတိုင်းပဲလိုက်လျှောက်ရမယ်ဆိုပြီးတော့ဓမ္မဟောင်းခေတ်လူတွေအတွက်ပဲဘုရားပေးခဲ့တာမဟုတ်ဘူး။ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ပညာတော်ကဆိုရှင်ကမ္ဘာပေါ်မှာရှိတဲ့လူဦးရေများရင်များသလောက်အဲ့ဒီသားစဉ်မြေဆက်တိုင်အောင်ဘုရားသခင်ကလတ်လျှောက်ပြီးတော့အသက်ရှင်ဖို့ရတဲ့မေတ္တာတော်နဲ့ပေးခဲ့တဲ့ဘုရားရဲ့ပညာချက်တွေဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်အဲ့ဒီပညာချက်ကဆိုရှင်ယနေ့ကျွန်တော်တို့ကလူတွေကလည်းပဲဖြတ်ပယ်လို့မရဘူးဘုရားကလက်တော်နဲ့ရေးတယ်လူကခြေနဲ့ဖြတ်မယ်ဆိုရင်ဘလောက်ရိုင်းဆိုင်တယ်လဲမိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်သည်လက်ညိုးတော်နဲ့လက်နဲ့အခရာတင်ပြီးတော့ရေးခဲ့တဲ့ပညာတော်ဟာကျွန်တော်တို့ကဖြတ်ပယ်ဖို့ရန်အတွက်လုံးဝလုံးဝတင့်မှာတကောအာနာလဲလုံးဝမရှိဘူး။နော်ဒါကြောင့်လူတိုင်းမှာဘုရားကဆိုရှင်ကောင်းမြတ်ဆုံးနေတဲ့ကောင်းကြီးတွေပေးတယ်။အဲကြောင့်လူရဲ့ power နဲ့ပညာတော်ဘုရားရဲ့ပညာတော်ကိုဘယ်လုံးမှပြုတ်ပြင်လို့လည်းမရဘူး။ပြောင်းလဲလို့လည်းမရဘူး။လူကလူပဲလေဘုရားကဘုရားပဲ။ဒါကြောင့်လူကဘုရားထက်မြင့်တယ်ဆိုတာလူမှမရှိဘူးချစ်တဲ့မိတ်ဆွေပေါင်းတို့။ဒါကြောင့်သင်ကဆိုရှင်ဘုရားရဲ့ပညာတော်ကိုဖြတ်ပယ်ပြီးတော့သင်ရဲ့ဘဝသက်တာမှာဆိုရှင်လိုအပ်တဲ့အချက်တွေကပဲလိုက်လျှောက်ပြီးတော့အသက်ရှင်မယ်ဆိုရင်တော့အခြားတစ်ပါးတစ်ပါးတော့ပညာကိုဖြတ်ပယ်လိုက်မယ်ဆိုရင်သင်ကဘုရားထက်မြတ်သလားဒီနေ့ကိုကိုသူပြန်လှည့်ပြီးတော့မေခွန်ထုတ်ဖို့ရန်အတွက်ကအရန်ရည်ကြီးတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ရဲ့ပညာတော်ကဘလောက်မြဲမြံတယ်လဲဆိုတာကိုနှုတ်ကပတ်တော်ထဲမှာတကယ်ပဲမှတ်တမ်းတင်ထားပြီးတော့ဘုရားရဲ့ပညာတော်အကြောင်းကိုမြောက်များစွာဖော်ပြထားတဲ့ကျမ်းပိုက်တွေကျမ်းစာအုပ်တွေများစွာရှိတယ်မိတ်ဆွေတို့ဒါကြောင့်ဘုရားရဲ့နှုတ်ကပတ်တော်သည်သင်ဘဝအတွက်ပြည့်စုံကုန်လွန်ဖို့သင်ရဲ့ဘဝတတတာယာဖို့ဖြောင်ဖြူးဖို့ဘုရားသခင်ကနှုတ်ကပတ်တော်အပြင်ကျွန်တော်တို့ကိုဆက်လက်ပြီးတော့လမ်းပြနေတာဖြစ်တယ်နှုတ်ကပတ်တော်သည်ကျွန်ုပ်ခြေရှင်းမှာမိကွက်ဖြစ်ရကျွန်ုပ်လမ်းခေကိုလင်းစေပါ၏လို့ပင်ကားလို့ရှင်နှုတ်ကပတ်တော်တမကျန်းစာကိုရွတ်တယ်ဖတ်တယ်အလွတ်ချက်တယ်ဒို့ပေမဲ့လည်းပဲတင်ကနှုတ်ကပတ်တော်တဲ့ကအချက်လက်တွေကိုတင်မတင်ကားလို့ရှင်ပြည့်စုံစွာမလားလျှောက်ဘူးဆိုရင်နှုတ်ကပတ်တော်ကတင်ဘဝအတွက်စင်ပြီးဖြစ်ပါမလားချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့တက်တာမလို့ရှင်ဘုရားသခင်ရဲ့ပညာတော်ဟာဆိုရှင်ကျွန်တော်တို့ဘုရားရဲ့ချီးမြှားတော်မူသောမေတ္တာတော်ကိုဖော်ပြခြင်းဖြစ်ပါတယ်နော်အရင်မေတ္တာတရားကိုကျွန်တော်ကဆိုရှင်စာနာထောက်ထားပြီးတော့ဘုရားရဲ့အလိုတော်တိုင်းလိုက်လျှောက်တဲ့သားသမီးများဖြစ်တယ်ဆိုရင်ကျွန်တော်တို့ကဆိုရှင်ဘုရားသခင်ရှေ့တော်မှာထိုက်တန်တဲ့သားသမီးတွေဖြစ်သွားမယ်နော်လောကမှာဘုရားသခင်ကဆိုရှင်လဝါကားတွေမှာထိုက်တန်တန်နဲ့ကျွန်တော်ကိုအသက်ပေးအသက်အတွက်ကျွန်တော်သူကဆိုရှင်ကျွန်တော်ရဲ့သွေးချွေးတွေအားလုံးအသက်သွေးနဲ့လဲပြီးတော့ကျွန်တော်ကိုပေးဆက်ခဲ့ပြီးသွားပြီချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်ကဆိုရှင်ခရစ်တော်ဘုရားကဆိုရှင်တစ်ချိန်သေပြီးတာနဲ့ကျွန်တော်အတွက်လုံလောက်သွားပြီနောက်ထကျွန်တော်အားလုံးကအပြစ်ပြန်လဲပြီးတော့ပြုတ်လုံနေမြဲဘုရားရဲ့နှုတ်ကပတ်တော်ပညာတော်ကိုချိုးဖောက်နေမြဲဆိုရင်အဲ့ဒီချိုးဖောက်တဲ့အပြစ်ကျွေးတွေကိုတော်ဘုရားဘယ်တော့မှသင်အတွက်လာပြီးတော့မပေးဆက်တော့ဘူးသင်အပြစ်ကျွေးတဲ့ကိုတော်ဘုရားနောက်တစ်ချိန်လာပြီးတော့အသေးမခံတော့ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ လုံလောက်ပြီကိုရောဖျားကတင့်ကိုလည်းပဲအဲ့ဒီပညာချက်ကိုချိုးဖောက်ခဲ့တဲ့အတွက်ကြောင့်ပညာချက်တွေအားလုံးကိုချိုးဖောက်ပြီးတော့လူတွေကဆိုရှင်ဖောက်ပြန်တင်းခွဲပြီးတော့ဖောက်ပြန်တဲ့အထဲမှာရှိပြီးတော့ကဘာကြီးကပြက်သုံးသွားတဲ့အတွက်ကြောင့်စာရမဏေရဲ့လက်အောက်ကိုရောက်ရှိခဲ့ပြီးအဲ့လက်အောက်ကနေမှကိုရောဖျားကတင့်ကိုတစ်ချိန်နဲ့လုံလုံလောက်လောက်လာပြီးတော့ရွေးချယ်ခဲ့ပြီးသွားပြီ။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ကိုရောရှင်ဖျားပေးသနာတော်မူထားသောနှုတ်ကပတ်တော်ပညာတော်ဟာကျွန်တော်တို့အတွက်တည်မြဲခိုင်မြဲပါတယ်။နောက်ရှင်မသက်ခရစ်ခန်းကြီးငါပိုင်ငယ်၁၉နှစ်မှာလည်းပဲယေရှုခရစ်တော်ဘုရားသခင်ကဘလို့ပြောလဲဆိုတော့ပြဉ္ဍတိကျမ်းအနာဂတ်တိကျမ်းများကိုဖျက်ပယ်ခြင်းကငါလာသည်ဟုထင်ကြလောတဲ့နော်။ငါလာသည်မဟုတ်တဲ့။ပြဉ္ဍတိကျမ်းအနာဂတ်တိကျမ်းများကိုဖျက်ပယ်ခြင်းကငါလာသည်မဟုတ်။ဖျက်ပယ်ခြင်းကငါလာသည်မဟုတ်တဲ့။ပြေဆုံးစေခြင်းကငါလာသည်ဒီမှာပါပြောတယ်ဆိုတော့ပညာတိကျအနာဂတိကျများကိုဖျက်ပယ်ခြင်းကငါလာသည်ဟုမထင်ကြနဲ့နော်တချို့ကထင်ကြတယ်ဟုတ်တယ်မလားထင်နေကြတယ်ထင်ကြတာမဟုတ်ဘူးထင်ကိုထင်ကြတယ်အခွင့်တော်ဘုရားလက်ဝါးကလေးမှာအသေးခံပြီးသွားပြီငါတို့အတွက်ကယ်တင်ခြင်းစုခြေသူကိုပေးသွားပြီငါတို့ကခြေသူတော်ကြောင့်ကယ်တင်ခြင်းရပြီဒါကြောင့်ကိုရောဘုရားကဆိုရှင်အဲ့ဒီလက်ဝါးကလေးမှာပညာကိုဖျက်ပယ်လိုက်ပြီနော်အော်တော့ငါပေးခဲ့တဲ့ပညာတော်၁၀ပါမလို့တော့ဘူးကိုတော်ဖျားဖျက်ပယ်လိုက်ပြီဥပုံနဲ့ငါတို့ကြိုက်တဲ့နေ့မှာဥကိုကွယ်လို့ရတယ်ဟာတောက်ကြံနေ့ကိုကွယ်မလားတနင်္ဂနွေနေ့ကိုကွယ်မလားကြာသာရင်းနေ့ကိုကွယ်လို့ရမလားဟာဖျားရဲ့ဥပုံနဲ့တို့ကတော့ရှင်တတမတ်ထဲရှေ့စရာမလိုဘူးရွှေပြောင်းပြီးစောင့်လို့ရတယ်ဟုတ်လားမိတ်ဆွေပေါင်းတို့ဒီနေ့ခရစ်တော်ဖျားကားတိုင်းမှာအသေးခံလိုက်တာကပညာတော်ကိုဖျက်ပယ်ဖို့ကိုတော်အသေးခံတော်မဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်လူတွေကဆိုရှင်ကိုတော်ဖျားလာတာခရစ်တော်ဖျားလာခဲ့တာဆိုရှင်ငါတို့အတွက်ပညာတိကျမ်းနာဂတိကျမ်းများဖျက်ပယ်ပို့ရန်အတွက်လာတယ်လို့လူတွေကထင်နေကြတယ်။ဒါကြောင့်အဲ့ဒီထင်နေကြတဲ့အတိုင်းပဲလူတွေကဆက်ပြီးတော့သွန်သင်နေကြတယ်။ကိုတော်ဖျားသိခံပြီးသွားပြီးအဲ့ဒီပညာချက်တွေလိုက်ဆရာမလို့တော့ဘူးဆိုပြီးတော့လူတွေကဆိုရှင်ပြောနေကြတယ်။ဒါကြောင့်ကိုတော်ဖျားခရစ်တော်ပါပဲဖျက်ပယ်ခြင်းကငါလာသည်မဟုတ်တဲ့။နော်ပညာတော်တွေကိုဖျက်ပယ်ဖို့ငါလာတာမဟုတ်ဘူးဘာကြောင့်လဲအဲ့ဒီပညာတော်ကလည်းကိုတော်ကိုတိုင်ကပေးထားတာကိုတော်ပုဂ္ဂိုလ်တိုင်းကပေးထားတဲ့ကိုတိုင်ရေးထားတဲ့အရာကိုကိုတိုင်ပြန်လဲပြီးတော့ဖျက်ပယ်ဖို့လာတာမဟုတ်ဘူးပြည့်စုံစေခြင်းကလာတည်းတဲ့နော်သားသမီးတွေဒီတိုင်းပဲအသက်ရှင်စေခြင်းတယ်သားသမီးတွေလုံးဝဘုရားရဲ့နှုတ်ကပတ်တော်တိုင်းရှောင်လန်းစေခြင်းတာဖြစ်တယ်အဲ့ဒါကြောင့်ကိုတော်ဘုရားကဆိုရှင်ဒီပညာတော်တွေအတိုင်းဒီအတိုင်းပဲလက်ရှောင်ပို့ကြတဲ့သူရဲ့သားသမီးတွေကိုလန်းညွန်ခဲ့တယ်လောကကဘာမှာကိုရှင်ပြလာရောက်ပြီးတော့အသက်ရှင်ခဲ့တဲ့ခါမှာဒေတာစာတွေလှည့်လည်တဲ့ခါမှာကိုရောပြားကဆိုရှင်နှုတ်ကပါတော်တိုင်းအသက်ရှင်ဖို့ရန်အတွက်ညွန်ချခဲ့တယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရအသက်တာမှာဆိုရှင်အရှိကြီးဆုံးချက်ကအမြဲတည်မြဲတဲ့ပညာတော်ကိုကျွန်တော်အားလုံးကလုံးဝလုံးဝကျွန်တော်ရအသက်တာမှာပျောက်သွားဖို့မဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်စာလင်ကျမ်းခန်းကြီးတဲ့17ပိုင်းငယ်9မှာဆိုရှင်လက်တော်နှင့်ပြုတ်တော်အမှုတို့သည်သစ္စာနှင့်၎င်းတရားနှင့်၎င်းရှင့်ကြ၏ပညာတော်အလုံးစုံတို့သည်ဖောက်ပြန်ခြင်းသဘောနှင့်ကင်းလို့ကြ၏သစ္စာဆောင်ခြင်းဖြောင်းမတ်ခြင်းနှင့်ရှင့်သောကြောင့်အစဉ်မြဲတည်ကြ၏တဲ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်နှုတ်ကပတ်တော်မှာချမ်းစာကိုသိချလေ့လာပါနောက်ပညာတော်ကဘုရားသခင်ရဲ့လက်တော်နှင့်ပြုတ်တော်မူသောအရာဖြစ်တဲ့အတွက်ကြောင့်သစ္စာနှင့်၎င်းတရားနှင့်၎င်းရှင့်၏ဘုရားသခင်ကလက်တော်နဲ့လှုပ်ဆောင်ခဲ့တဲ့အရာဖြစ်တယ်။ချက်တမိတ်ဆွေတို့ကိုတင်တို့ကိုကျွန်တော်ပြောပြီးသွားပြီနော်။လူကိုဘုရားဘာဖန်ဘာနဲ့ဖန်ဆင်းလဲ။လက်နဲ့ဖန်ဆင်းတာနော်။လက်နဲ့ဖန်ဆင်းတဲ့လူကိုနော်။တခါတည်းမြေမုံကိုရှူပြီးမှပုံတံကိုလက်နဲ့သေချာထုတ်လုပ်ခဲ့တာ။အဲ့ဒါဘုရားရဲ့လက်တော်နဲ့တင့်ကိုဘုရားကဖန်ဆင်းခဲ့တာ။အဲ့ဒီတော့တင့်ကိုဖန်ဆင်းခဲ့တဲ့လက်တော်နဲ့ပြုစုစောက်ရှောက်ပြီးတော့ဖန်ဆင်းတော်မူခဲ့တဲ့ဘုရားသခင်ကသင်လိုက်ရှောင်ရမယ်ပညာတော်တွေကိုလည်းပဲဖျားပါနဲ့ရေးခဲ့တာလေလက်တော်တဲ့မဟုတ်ဘူးလားချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကမ္ဘာလောကမှာဖျားသခင်တိတာထင်ရှားစွာလှုပ်ဆောင်ခဲ့တဲ့အရာကလူကိုလက်နဲ့ဖန်ဆင်းခဲ့တယ်ဖျားသခင်သူပေးခဲ့တဲ့ပညာတော်လူအတွက်ပေးခဲ့တဲ့ပညာတော်ကျွန်တော်တို့အတွက်ပေးခဲ့တဲ့ပညာတော်၁၀ပါးကိုလည်းဖျားပါပဲလက်တော်နဲ့ဖျားကရေးခဲ့တယ်အဲ့ဒီအတွက်ကြောင့်မိတ်ဆွေသင်ဟာတို့ရှင်အဖို့တိုင်တန်တော့ကမ္ဘာလောကမှာလို့ရှင်တရဝါတွေပေါင်းတဲ့မြင့်မြတ်အောင်ဘုရားကဖန်ဆင်းခဲ့တယ်။
အဲ့ဒီဖန်ဆင်းခဲ့တဲ့သူ့ရဲ့သားသမီးတွေလည်းဖရားပါလေအမြင့်မြတ်ဆုံးသောပညာတော်ဆယ်ပါးကိုလည်းပဲလက်တော်နဲ့ရေးခဲ့တယ်။ဒါကြောင့်သစ္စာနဲ့၎င်းတရားနဲ့၎င်းရှင်ကြ၏ပညာတော်အလုံးစုံလို့ဒီဖောက်ပြန်ခြင်းသဘောနဲ့ကင်းလို့ကြ၏တဲ့နော်ပညာတော်ဆယ်ပါးစလုံးကိုကြည့်လိုက်တဲ့အခါမှာဖောက်ပြန်ခြင်းနဲ့ကင်းလို့တယ်။တပါးပြီးတပါးတင်ရွတ်ကြည့်လိုက်ပါနော်ဟိုငါမတပါးအခြားသောဖရားကိုမကိုးကွယ်နဲ့ကနေမှာဟောသူတပါးပစ္စည်းမတတ်မဲနဲ့လို့ချက်တမဲ့ခြင်းမရှိနဲ့အထိနော်အစအလဲဆုံးဆယ်ပါးသလုံးကိုကျွန်တော်ရွတ်ချလိုက်တဲ့ခါမှာတကူမှဖောက်ပြန်ခြင်းဆိုတာမရှိဘူးအဲ့ဒီတိုင်းသက်ရှင်ကြမယ်ဆိုရင်ကျွန်တော်တို့လောကကြီးဘလောက်ตายရမလဲဘလောက်ငိတ်ချမ်းမလဲဘလောက်ထိအေးချမ်းตายရမှုရှိချမလဲချက်တမဲ့စေပေါင်းလို့ဒါကြောင့်ပညာတော်လုံးတို့ဒီဖောက်ပြန်သင်ခွဲခြင်းနဲ့လုံးဝကင်းလွတ်တယ်နော်သစ္စာဆောင်ခြင်းပြောင်းမှခြင်းနဲ့ရှင်သောကြောင့်အစင်မြဲတည်ကြ၏နော်ဒါကြောင့်ဘုရားသခင်ရဲ့ပညာတော်ဟာသစ္စာဆောင်ခြင်းပြောင်းမှခြင်းနဲ့ရှင်နေတဲ့အတွက်ကြောင့်တဲ့ဘယ်တော့မှပြက်ပြဲသွားတယ်ဆိုတာမရှိဘူးအစင်အမြဲတည်ကြ၏ဆိုပြီးတော့ဖော်ပြထားပါတယ်ယာသက်ပံတည်နေတဲ့အရာဖြစ်တဲ့အတွက်ကြောင့်ယနေ့လည်းမပြောက်သွားဘူးနောင်လာနောင်သားတွေလည်းမပြောက်သွားဘူးအိုးအတိတ်မှာလည်းပဲမပြောက်ခဲ့ဘူးနော်ဒါကြောင့်အတိတ်ပြည့်စုံပံအနာဂတ်တိုင်အောင်တည်မြဲတော်မူသောအရာလို့ပြောတဲ့ခါမှာဖရာရဲ့လက်တော်နဲ့ရေးတော်မူခဲ့သောပညာတော်ဖြစ်ပါတယ်ချစ်တဲ့မိစေပေါင်းတို့ကျွန်တော်တို့ကတို့ရှင်သားစင်မြေတဲ့ဘိုးစင်ပေါင်းဆက်မှာကြည်လိုက်တဲ့ခါမှာတစ်ဆက်ပြီးတစ်ဆက်ပျောက်ကောင်းပျောက်သွားနေမယ်เนาะမိဘတွေကျွန်တော်ဘိုးဘေးတွေကြည်လိုက်တဲ့ခါမှာကျွန်တော်တို့မတွေးခဲ့ရဘူးတို့ပျောက်သွားကြပြီတချို့ကျွန်တော်အိမ်တော်မိသားစုတွေမှာကျွန်တော်တို့ရဲ့မိဘတွေပျောက်ကုန်ကြပြီကျွန်တော်ရဲ့မောင်နှမညီကိုမောင်နှမတွေတချို့ပျောက်ကုန်ကြတယ်ဒါကြောင့်ကျွန်တော်တို့ကပြောင်းလဲခြင်းမှာရှိနေတဲ့ခါမှာဘလောက်ပဲကျွန်တော်တို့ပြောင်းလဲပြောင်းလဲသွားဖရာရဲ့နှုတ်ကပတ်တော်ကတော့ဘယ်တော့မှမပြောင်းမလဲတည်ရှိတယ်တည်မြဲတယ်ဆိုတာကိုယနေ့မမေ့လျော့ဖို့ရန်အတွက်ရန်ရည်ကြည့်တယ်။ဟိုရှိပဝေနီတုန်းကလည်းပဲဒီနှုတ်ကပတ်တော်ပဲဒီပညာတော်ပဲယခုကျွန်တော်တို့သက်ရှင်နေတဲ့အချိန်မှလည်းပဲဒီနှုတ်ကပတ်တော်ဒီပညာတော်ပဲနောင်လာနောက်သားတွေမှလည်းပဲဒီပညာတော်ဒီနှုတ်ကပတ်တော်ပဲတည်နေတာဖြစ်တဲ့အတွက်ကြောင့်မပြောင်းမလဲတည်ရှိတော်မူတဲ့အစင်မြဲရှိတဲ့အရာကဆိုရှင်ဘုရားရဲ့ပညာတော်ဖြစ်တယ်။အဲဒီတော့ကျွန်တော်ကဆိုရှင်ဘုရားရဲ့ပညာတော်ဟာအတိတ်မှာရှိတဲ့သူတွေလိုက်လျှောက်ခဲ့တယ်လို့ယခုပစ္စုပ္ပန်မှာရှိတဲ့ကျွန်တော်တို့လည်းပဲဆက်လက်ပြီးတော့တွေ့မတင်းလိုက်လျှောက်ရမယ်။နောင်လာမယ့်အနာဂတ်ကျွန်တော်ရဲ့ generation တွေလည်းပဲဆက်လက်ပြီးတော့စောင့်ရှောက်ပြီးတော့ဘုရားရဲ့လိုတော်တိုင်းတည်ဆောက်ကြရမှာဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဟေရှာယကတော့ရှင်ဘလို့ဆက်လက်ပြီးတော့ဖော်ပြလဲဆိုတော့ဟေရှာယနဂရကြံခိုင်းတေပိုင်ငယ်19မှာတို့ရှင်တင်တို့ဒီကြီးညိုနားထောင်နေရင်မြေအသေးနံကိုစားရကြလိမ့်မည်เนาะဒါကြောင့်ဖရာသခင်ရဲ့စကားကိုကျွန်တော်အားလုံးကကြီးညိုနားထောင်မယ်ဆိုရင်ယနေ့ကျွန်တော်ဘဝตายရမယ်ကျွန်တော်ရဲ့ဘဝမှာတို့ရှင်ပြည့်စုံမယ်ကျွန်တော်ရဲ့ဘဝမှာစားနိုင်ရိတ်ခါဖူးလုံးမယ်ကျွန်တော်ဘဝအမြဲတမ်းပျော်ရွှင်ဝမ်းမြောက်နေမယ်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်အားလုံးဖရာသခင်အစဉ်အမြဲတည်မြဲတော်မူတဲ့ဘုရားရဲ့ပညတ်တော်ဟာကျွန်တော်ရဲ့ဘဝတတအတွက်အလုံးအမပဲဘုရားရဲ့မေတ္တာတော်ကြီးဖြစ်တယ်။ဘုရားရဲ့ကောင်းမြတ်ခြင်းဖြစ်ပါတယ်။ဒါကြောင့်ဘုရားရဲ့အလိုတော်ကိုကျွန်တော်အားလုံးကဆောင်ပြီးတော့အသက်ရှင်ခြင်းအပြင်ဘုရားရဲ့ပညတ်တော်အတိုင်းကျွန်တော်ရဲ့အသက်တာကိုတည်ဆောက်ခြင်းအပြင်ယနေ့ကျွန်တော်ကလည်းပဲဘုရားရဲ့ချစ်ခြင်းမေတ္တာတွေကိုလောကမှာပို့ပြီးတော့ပွားများနိုင်ကြမယ်။ဘုရားရဲ့ဘိုးတော်ကိုထင်ရှားနိုင်ကြမှာဖြစ်တယ်။ဘုရားရဲ့ပညတ်တော်ကိုကျွန်တော်မလိုက်လျှောက်ဘဲနဲ့ဘုရားရဲ့ပညတ်တော်ကိုချိုးဖောက်ပြီးတော့ကျွန်တော်တို့ကတော့ရှင်ကြိုက်တယ်လို့အသက်တာရှင်သန်ပြီးမှဖရားသားသမီးပါဆိုပြီးတော့သူတစ်ပါးလည်းမှသွားပြီးကြွေးကြော်နေမယ်ဆိုရင်ကျွန်တော်တို့ရဲ့ရုပ်သင်တန်ကဘာနဲ့တူသွားမလဲ။ဟိုးပြတာဖျားမှနားတဲ့ကြီးနဲ့တူသွားမယ်။နော်။ဘာမှမတင့်တယ်ဘူး။ကျွန်တော်အားလုံးကတော့ရှင်ဖရားဘုံတော်ထင်ရှားလာမှုပဲနဲ့ဖရားသခင်ကိုရှုတ်ချနေတာဖြစ်နေမယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းဘုရားသခင်ရဲ့အလိုတော်ညစ်ညီအသက်ရှင်ခြင်းအပြင်ဘုရားရဲ့ဘုန်းတော်ကျွန်တော်အားလုံးထင်ရှားတဲ့သားသမီးတွေဘုရားရဲ့အလင်းတရားကိုပုံမပြီးတော့လောကရဲ့မှာထွန်လင်းတောက်ပနိုင်ဖို့ရန်အတွက်အစင်မြဲတည်တော်မူသောဘုရားသခင်ရဲ့ပညတ်တော်အလိုတော်တိုင်းဘုရားရဲ့အလိုတော်တိုင်းလိုက်လျှောက်သက်ရှင်ခြင်းအပြင်ကျွန်တော်ရဲ့ဘဝတတာကိုဆက်လက်ပြီးတော့တည်ဆောက်ပြီးတော့ဘုရားသားသမီးပိသားဆော်ဖြင့်လောကရဲ့မှာထင်ရှားနိုင်တဲ့ဓမ္မမိတ်ဆွေများအသီးသီးဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးပေါ်ဘုရားကောင်းချီးချပေးပါစေ
ညလေးချင်းတန်တော်သားရှင်များကိုမင်္ဂလာပောင်းတဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ် တောသားရှင်များရှင်စကားပြေသားမင်္ဂလာအစီအစဉ်မှာကလေးများအတွက်အကြံပေးချက်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ရှင်တောသားရှင်များရှင်ကျမတို့ချစ်ရတဲ့သားသမီးလူငယ်လူရယ်တွေအနေနဲ့ငယ်ရွယ်စဉ်အချိန်တည်းကဖခင်သခင်ကိုရှာတင်ကြပါတယ်။ဘာကြောင့်လဲဆိုတော့ငယ်ရွယ်စဉ်အချိန်မှာသားရှိကျင့်သုံးတဲ့အကျင့်ဒလိတွေနဲ့ရင်ဆိုင်တွေ့ကြုံခဲ့ရတဲ့အတွေ့အကြုံတွေကဘဝအသက်တာနဲ့ဇရိတအပေါ်ဩဇာတက်ရောက်မှုကိုလက်စစ်ကမ်းတက်ကြပါတယ်။ခရစ်တော်ယေရှုနဲ့တူချင်တဲ့လူငယ်လူရယ်တွေအနေနဲ့ငယ်ရွယ်တဲ့အမှုကိစ္စတွေမှာတစ္ဆာရှိပါ။အပြစ်သူစရိုက်ကိုကြံစီမတွေးဆပါနဲ့အပျော်ပါလိုက်စားမှုကိုစိတ်ဆန္ဒလိုက်လျောမှုကိုဆွဲဆောင်တဲ့အပေါင်းအသင်းတွေကိုကြောခံရကြမှာဖြစ်ပါတယ်။တချို့သောလူငယ်လူရယ်တွေအနေနဲ့တင်းငယ်တဲ့အမှုကိစ္စတွေကိုလစ်လျူရှုကြပါတယ်။ဒါကြောင့်မို့ချစ်ရတဲ့လူငယ်တို့အနေနဲ့မိမိတို့ရဲ့ဘဝအတ္တတားလေးတွေကိုစင်ကြယ်စေပါ။ခိုင်မာတောက်တင်ပြီးကြီးမြင့်တဲ့ဇာရိတပိုင်ရှင်လေးတွေဖြစ်ဖို့ကြိုးစားရပါမယ်။မိမိတို့ရဲ့သက်ဆိုင်ရာအလုပ်ကိုအိမ်တော်ကနေစတင်လုပ်ကိုင်ကြရပါမယ်။တင်းငယ်တဲ့အမှုကိစ္စကိုလက်ခံပြီးတိကျပြတ်သားစွာပြင်းကြီးစွာဆောင်ရွက်ရပါမယ်။လေးစားရတဲ့လူငယ်မောင်မယ်လေးများတို့တင်းငယ်တဲ့အမှုကိစ္စမှာလူငယ်လေးတို့အနေနဲ့တစ္ဆာရှိတဲ့ဆိုရင်သခင်ဖျားတွေ့မြင်တော်မူမယ်ဆိုရင်ကိုရရှင်ကလူငယ်တို့ကိုပုံမှုကြီးလေးတဲ့တောင်းဝန်တွေကိုထမ်းဆောင်စေတော်မူပါလိမ့်မယ်။လေးစားရတဲ့လူငယ်များတို့မိမိတို့ရဲ့အကျင့်ဇာရိတကိုဘလို့နီးနဲ့တိဆောက်ကြပါသလဲ။ဇာရိတဆိုတဲ့အဆောက်အအုံကိုဘလို့ပြည့်စည်မျိုးနဲ့စောင့်လုပ်နေလဲဆိုတာကိုသတိပြုပါဒီလိုစဉ်းစားမျှော်မြင်တိဆောက်နေတဲ့ဇာရိတအဆောက်အအုံကထာဝရကာလကဲ့သို့ကြာရှည်ပါလိမ့်မယ်လေးစားရတဲ့လူငယ်မောင်မယ်လေးများတို့လူငယ်လေးတို့ရဲ့စိတ်နှလုံးနဲ့တွေ့တာမှုတွေကိုခရစ်တော်ရှင်ထံဆက်ကပ်အပ်နှံလိုက်ပါခရစ်တော်ရှင်ကိုထိန်းချုပ်ခွင့်ပြုလိုက်ပါခရစ်တော်ရဲ့အလုပ်ကိုလုပ်တော်မူတဲ့ကဲ့သို့လှူဆောင်ပါမိမိတို့ရဲ့အိမ်တော်မှာရှိတဲ့မိဘအုတ်ထင်းသူတွေရဲ့ဇကားကိုနားခံလျက်အိမ်မှုကိစ္စအဝဝကိုတာဝန်ကျေဝွန်စွာထမ်းဆောင်ပါမိမိတို့ရဲ့ကိုယ်တိုင်လူဝင်ဆန္ဒတွေကိုဝီရိယရှိစွာအသုံးပြုရပါမယ်သိငယ်တဲ့မကောင်းမှုဒုစရိုက်တွေကိုသစ္စာရှိစွာတတိရှိစွာနဲ့ရှောင်ကျဉ်ပါခံစားရတဲ့ကောင်းကြီးမင်္ဂလာတွေအတွက်ဖျားရှင်ကိုကျေးဇူးတင်ရှိပါဒီလိုလုပ်မယ်ဆိုရင်ယောဟန်ရှမွေလအထူးသဖြင့်ခရစ်တော်ယေရှုကဲ့သို့ယေရှုသည်လည်းအစဉ်အတိုင်းကြီးပွား၍ပညာတိုးပွားလျက်ဘုရားသခင်ရှေ့လူတို့ရှေ့မှာမျက်နှာရတော်မူ၏ဆိုတဲ့တမန်ကျမ်းစာမှာမိတ်တော်မူတဲ့ဂရီတော်နဲ့အညီလူငယ်မောင်မယ်လေးတို့တဦးစီအနေနဲ့ဘုရားသခင်ထံတော်မျက်စီမှာကောင်းကြီးမင်္ဂလာအဖျားပြားကိုခံစားရရှိကြရပါလိမ့်မယ်။လေးစားရတဲ့တော်သားရှင်များနဲ့အတူလူငယ်မောင်မယ်လေးများအားလုံးကိုယ်စိတ်နှဖျားရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင
်။ဝိညာဉ်များစွာလင်းလေးရအောင်ဝေ။မေလိုက်လန်ကအတများလွင်ပေနေတယ်။ဖျားရှင်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်လေးဟောကြတယ်မိတ်ဆွေခုဝင်နာလေးဆွေငါရဲ့ជីနူးစွာတဲ့ချင်းတလေးများကြချိန်မှာတင်းတတာနောက်ဆုံးရည်ကြီး
ဘုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်သင်ကြများတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngpodcast bawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်းကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်းမှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2939 3926 4 5နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 4648ကိုဆက်သွယ်နိုင်ပါတယ်ရှင်
။သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျော်လင့်ခြင်းအတန်းမြန်မာအစီအစဉ်များကိုအတန်လွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျော်လင့်ခြင်းအတန်းကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ